ဂျပန်သတင်းတော်ကန်ချီကိုတို့ကောင်းဖြတ်တတ်ခံခဲ့ရပုံရတဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာသူသားတေဆုံးမှုကနေကမ္ဘာကြီးအတွက်အကျိုးတစ်ခုခုရှိသွားစေဖို့မျှော်လင့်တယ်လို့ကန်ချီကိုတို့ရဲ့မိခင်ကသတင်းတော်တွေကိုပြောကြားခဲ့ပါတယ်
။ဆင်းရဲခီကိုတို့ကလည်း戦争のない社会を作りたい。戦争と貧困から子供たちの命を救いたい。
ကမ္ဘာကြီးမှာစစ်ပွဲတွေအဆုံးသတ်သွားဖို့ကန်ချီအမြဲမျှော်လင့်ခဲ့တာပါ။စစ်ပွဲတွေကြားကစီအမွေးတည်မှုဒဏ်ကနေကလေးငယ်တွေကိုကယ်တင်ခြင်းခဲ့သူပါသူဖြစ်စေခြင်းတဲ့အတိုင်းကျွန်မဆက်ပြီးတော့လှုပ်သွားပါမယ်လို့ကတိပြုပါရယ်သူ့အပေါ်ထောက်ခံမှုပေးကြလိမ့်မယ်လို့မျှော်လင့်ပါရယ်လို့လည်းသတင်းတော်ကန်ချီကိုတို့ရဲ့မိခင်ကဝမ်းနည်းစွာနဲ့ပြောကြားသွားခဲ့တာပါသူ့အတွက်အောက်မေ့ဆူတောင်းပွဲတစ်ခုကိုလည်းတိုကျိုမြို့တော်မှာဒီကနေ့ပြုလုပ်ခဲ့တာမှာညာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါလိမ့်ဒီချိန်ထဲမှာပဲ IS စစ်သွေးကြွတွေဖမ်းဆီးထားစေဂျော်ဒန်တိုက်လေယာဉ်မှူးမူတာအယ်ကာဆဘီလွတ်မြောက်လာနိုင်ဖို့ပို့ပြီးတော့ပုံမွေလင်းနေညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့အတွက်သူ့ရဲ့ဆွေမျိုးတွေကဂျော်ဒန်အစိုးရကိုတောင်းဆိုနေပါတယ်။ကန်ချီကိုတိုနဲ့တိုက်လေယာဉ်မှုတို့ရဲ့အသက်ဘေးကလွတ်စေခြင်းရင်ဂျော်ဒန်မှာဖမ်းဆီးထားတဲ့အသေးခံဘုံခွဲဖို့ကြိုးစားသူအမျိုးသမီးတယောက်ကိုပြန်လွှတ်ပေးရမယ်လို့ IS စစ်သွေးကြော်တွေကတောင်းဆိုခဲ့တာဖြစ်ပါတယ်။စစ်သွေးကြော်တွေကဂျပန်သတင်းတောက်ကိုတက်ခဲ့ပုံရတဲ့အပေါ်မှာဂျပန်ဝန်ကြီးချုပ်နဲ့အတူ American, Britain, Australia ခေါင်းဆောင်တွေကလည်းအပြစ်တင်ရှုတ်ချခဲ့ပါတယ်။ဒီလို့ရဟာလူမဆန်တဲ့အကြမ်းဖက်ဆက်ဆုပ်ဖွဲ့လို့ရဖြစ်ပြီးတော့လူသက်သမားတွေကိုသူ့အနေနဲ့ဘယ်တော့မှခွင့်လွှတ်မှာမဟုတ်ဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးကပြောကြားခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးနိုင်ငံတကာရဲ့အာထုပ်ဆောင်ရွက်မှုတွေမှာဂျပန်နိုင်ငံကဆက်လက်ပူးပေါင်းပါဝင်သွားမှာဖြစ်ပြီးတော့အကြမ်းဖက်သမားတွေအနေနဲ့သူတို့အပြစ်တွေအတွက်ပြန်လည်ပေးဆက်ရမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောခဲ့ပါတယ်။အင်မတန်ရက်စက်တဲ့တပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကလည်းပြောကြားပါတယ်။ဒါကဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကတော့IS အဖွဲ့ကိုလူသက်အဖွဲ့လို့ညှိညွှန်းပြီးတော့နောက်ထပ်ရက်ဆက်တဲ့လုပ်ရတခုကိုလုပ်ခဲ့ကြတာဖြစ်တယ်လို့ဖော်ပြပြောဆိုပါရတယ်။ဝန်ကြီးချုပ် Airport နဲ့ဆွေးနွေးခဲ့တဲ့ Britain နိုင်ငံသားရေးဝန်ကြီး Philip Harman ကလည်းအခုလိုခက်ခဲတဲ့အချိန်မျိုးမှာဒီဂျပန်နဲ့တသားတဲ့ရပ်တည်နေပါတယ်လို့ Canberra မြို့တော်မှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါရတယ်။